Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါလိမ့်ခင်ဗျာ VOA American တန်းရဲ့2022ခုနှစ်ဧပြီလ25ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့အခုပဲကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါအမေရိကန်ဝန်ကြီးတွေယူကရိန်းနိုင်ငံကိုရောက်ရှိနေချိန်မှာပဲရုရှားတပ်တွေကနေရာတချို့ကိုဘုံကျဲတိုက်ခိုက်ပါတယ်။တခါသမ္မတဂျိုးဘိုက်ဒန်မကြာခင်မှာအစ္စရေးကိုတွားရောက်မှာဖြစ်ပါတယ်။အဲနောက်မှာတော့ဒီပြင်သစ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတမက်ခရွန်ကအလားအလာအရန်ကိုကောင်းနေပါတယ်။ဒီလိုသတင်းတွေအပြင်စစ်ကောင်စီဥက္ကဋ္ဌကနေဖိတ်ကြားတဲ့ညဉ့်ညံရေးဆွေးနွေးပွဲမှာ NUG PDF တွေကိုဘာကြောင့်မဖိတ်ကြားရတာပါလဲ
EU တွေသူတို့ရဲ့တောင်းဆိုချက်ကတော့တိုင်းသားတွေရဲ့အခွင့်အရေးဒါတွေကိုကျွန်တော်တို့ကချင်းချင်းလေးလေးဆွေးနွေးဖို့ပဲလိုတယ်ခုနပြောတဲ့ PDF တန်ယူကြီးအဖွဲ့တွေအနေနဲ့ EU တွေနဲ့ကိုမတူတဲ့အကြမ်းဖက်လုပ်ရမျိုးတွေလုပ်တာကိုကျွန်တော်တို့တွေ့ရတ
ယ်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရှင်းပြသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မီဒီယာမြင်ကွင်းကျဲသရရှင်ပေးစာသတင်းတွေကတူတာထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါရခင်ဗျာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ကပဲပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့Kiev မြို့တော်မှာတွေ့ဆုံခဲ့ကြမှာပဲရုရှားတပ်တွေကသူတို့ဝိုင်းထားတဲ့ယူကရိန်းတောင်ပိုင်းကမာရီယိုပိုစိတ်ကမ်းမြို့ကတမနီဆက်ရုံအပြင်ယူကရိန်းအရှေ့ပိုင်းဒေသတွေကိုတနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လက်နက်ချဖို့အတွက်ရုရှားကတောင်းဆိုနေပေမဲ့လက်မခံပဲပြန်ပြီးခုခံနေတဲ့ယူကရိန်းတပ်တွေရှိရာမာရီယိုပိုကအဇော့စတယ်တမနီဆက်ရုံကိုရုရှားတပ်တွေကနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ဒီဆက်ရုံထဲမှာထောင်နဲ့ချီတဲ့ယူကရိန်းတိုက်ခိုက်ရေးဓမားတွေနဲ့အရက်သားတွေရှိနေပြီးရုရှားတပ်တွေမသိမ်းနိုင်ပဲဖြစ်နေတာပါရုရှားသမ္မတဗလာဒီမီယာပူတင်ကဒီဆက်ရုံဝင်းကိုတင်းတင်းကြပ်ကြပ်ပိတ်ဆို့ထားဖို့အမိန့်ပေးထားပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်နဲ့ကာကွယ်ဝန်ကြီးအော့စတင်တို့ယူကရိန်းမြို့တော်ကီယက်ကိုလာရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတကကြေညာခဲ့ပေမဲ့ယူကရိန်းကိုရုရှားဝင်ကျူးကျော်ခဲ့ခြင်းကစပြီးပရမဆုံးအမေရိကန်အဆင့်မြင့်အရာရှိတွေယူကရိန်းကိုသွားမဲ့ဒီခီးစဉ်အတွက်အမေရိကန်ဘက်ကတော့အတိမပြုပါဘူးယူကရိန်းအနေနဲ့အမေရိကန်တွေဘက်ကလက်နက်ရောလုံခြုံရေးအာမခံချက်တွေပါပေးဖို့အတွက်မျှော်လင့်ထားကြောင်းစနေနေ့ဘက်ကီယက်ဗူဒါယုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းအတွက်စီးပွားရေးအထောက်အကူဖြစ်တဲ့ဒေါ်လာတန်း900နဲ့တူလက်နက်တွေပို့ပေးဖို့အတွက်ဒေါ်လာတန်း100တည်ပြုပေးထားတာပါသင်္ဘန်းနွမ်းနေနေပြီဖြစ်တဲ့ဒေသခံတွေကိုထောက်ထားတဲ့အနေနဲ့ယူကရိန်းမှာတိုက်ခိုက်မှုတွေရပ်ဆဲဖို့ပေါ်ရဟမင်းကြီးဖရန်စစ်ကပန်ကြားလိုက်တယ်လို့စစ်ပွဲအချိန်မြင့်လာမှာကိုမလိုလားတဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ
် Rinnovola pelo una tregua pasquale segno minimo e tangibile di una volontà di pace
အပြစ်ခံရစေဖို့ ਨੇ ငင်းကြဲလိုလားတယ်ဆိုတာသူတွေချာချာပြတာကြဖို့ထပ်ပြီးပန်ကြားပါရစေပင်မနေပြီဖြစ်တဲ့လူလူကိုကူညီတဲ့အနေနဲ့တိုက်ခိုက်မှုတွေရကြပါလို့ပေါ်ရဟမင်းကြီးကစိန့်ပီတာရှင်ပြန်က Easter ဆူတောင်းပွဲတက်ရောက်လာတဲ့တောင်းနေချီတဲ့ပရိသတ်ကိုပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားမှာရှိတဲ့ Shio Orthodox နဲ့ Catholic ဘာသာဝင်တွေအပါအဝင်အရှေ့ပိုင်းခရစ်ယာန်တွေရဲ့ Easter ပွဲတော်ကျင်းပခြင်းဟာတိုက်တိုက်ဆိုင်ဆိုင်ပဲရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့နှစ်လပြည့်နေ့လည်းဖြစ်ပါတယ်။စစ်ပွဲပိုပြီးပြင်းထန်လာနေတဲ့အတွက်အခုလိုပန်ကြားရတာဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းကခရစ်ယာန်တွေ Shio Orthodox ခရစ်ယာန် Easter ပွဲဆင်နွှဲနေချိန်မှာပဲဒေသရင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အပြင်ထောင်နဲ့ချီတေဆုံးသွားပြီးတန်းနဲ့ချီအိုးရင်ဆွန့်ခွာထွက်ပြေးရတယ်လို့မြို့ရွာတွေလည်းပျက်စီးနေတာပါ။ဒါကြောင့်နိုင်ငံကြီးခေါင်းဆောင်တွေနဲ့ငင်းငင်းချမ်းချမ်းနေချင်းနဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ပြီးစစ်ရှင်ကိုလျှော့ကြဖို့လည်းပန်ကြားခဲ့တာပါ။ American သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့ကအစ္စရေးဝန်ကြီးချုပ်နာတာလီဘန်နက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဆွေးနွေးခဲ့တယ်လို့လာမယ့်လတွေအတွင်းအစ္စရေးကိုလာရောက်လည်ပတ်ဖို့အစ္စရေးဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ခေါင်းဆောင်နှစ်ဦးဟာ အီရန်နဲ့သူ့အဖွဲ့တွေရဲ့ချင်းချောက်မှုအပါအဝင်ဒေသရင်းနဲ့ကမ္ဘာတလောလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဆင်းရဲခဲ့ကြတယ်လို့သမရအင်ဂျူကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေလျော့ပါစေဖို့နဲ့ရမဒန်ဥပုသ်ငြိမ်းချမ်းစွာပြီးဆုံးစေဖို့အတွက်နှစ်ဖက်တာဝန်ရှိသူတွေကြားကြိုးပမ်းနေမှုတွေကိုလည်းသမရဘိုင်ဒန်ကအတိအမှတ်ပြုကြောင်းသမရအင်ဂျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ခေါင်းဆောင်ဟောင်းတွေလှုပ်ဆောင်ခဲ့တယ်လို့သမရဘိုင်ဒန်ကလည်းအစ္စရေးနဲ့အစ္စရေးကာကွယ်ဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးခိုင်ခိုင်မာမာထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းကတိပြုခဲ့တယ်လို့လည်းသမရအင်ဂျူကပြောပါတယ်။ဒီထဲမှာအစ္စရေးရဲ့ဒုံခွင်တုံအိုင်းတုံလေကြောင်းကာကွယ်စနစ်အတွက်အမေရိကန်ဒေါ်လာ1ဘီလျံထပ်ပြီးဖြည့်ဆည်းပေးမှာဖြစ်ကြောင်းလည်းပြောပါတယ်။တနင်္လာနေ့မှာကျင်းပတဲ့2020ပြည်သက်သမရရွေးကောက်ပွဲမှာလက်ရှိသမရအီမန်နျူအယ်မက်ခရွန်ကရည်တွက်ပြီးမဲ58ရာဂိုင်းနှုံးကျော်ရပြီး47ရာဂိုင်းနှုံးကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်ပန်းထက်သားနေပါတယ်။မဲရက်လက်အတီးပြုတ်ပြီးရင်တော့သူဟာနှစ်ပေါင်း20အတွင်းပြည်သက်မှာဒုတိယတက်တန်းဆက်ပြီးအရွေးခံရတဲ့သမရဖြစ်လာတော့မှာပါ။ဒီမဲရက်လက်တွေဟာအတီးမဖြစ်သေးတယ်လို့ရွေးကောက်ပွဲမှာသူအရေးနိုင်ကြောင်းလက်ပန်းကဝန်ခံခဲ့ပေမဲ့ရှေ့လာတယ်မှာဥပဒေပြုတ်လွတ်တော်ရွေးကောက်ပွဲပြုတ်လုံမှာဖြစ်တဲ့အတွက်ပွဲကမပြီးသေးဘူးလို့သူ့ထောက်ခံသူတွေကိုပြောကြားခဲ့တာပါ။2018ခုရွေးကောက်ပွဲကလေးကလက်ပန်းကိုနိုင်ရတဲ့သမရမေခရွန်ကလည်းသူ့ပြိုင်ဘက်ပေါ်မှာလှောင်ပြောင်တာတွေမလုပ်ဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းနေပါတယ်။လက်ရဇွန်းပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမရမေခရွန်ကိုတနင်္ဂနွေနေ့မှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။ EU အတွက်အရေးပါတဲ့ပြင်သစ်နိုင်ငံမှာနိုင်ငံရေးအရာရုပ်တည်အပြောင်းအလဲတွေဖြစ်မလာဘူးဆိုတာသိကြသွားတဲ့အတွက်စိတ်အေးသွားကြတာဖြစ်ပြီးသမရမေခရွန်ရဲ့အောင်မြင်မှုကိုကြိုဆိုကြောင်းဥရောပသမဂ္ဂအကြီးအကဲအာဆူလာဗွန်ဒလီယန်က Twitter ကနေပြောပါတယ်။ဥရောပကောင်စီအကြီးအကဲ Charles Michael ကတော့ဥရောပမှာလေမိုးထန်နေတဲ့ပြင်သစ်ကဥရောပနဲ့တသားတည်းရှိနေတာကိုလိုလားကြောင်းပြောပါတယ်။ EU ကနေနှုတ်ထွက်ခဲ့တဲ့ Britain ကလည်းပြင်သစ်သမရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးချုပ် Boris Johnson ကပြောပါတယ်။
VOA American တံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့မနေ့ကင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါတိုင်းမြန်မာနယ်စပ်ဖြတ်ကျော်တဲ့ချစ်ကြည်ရေးတရအမှတ်၁ထိပ်မြောက်ဝတီမြို့ပတ်ချမ်းမှာ AP23 စနေနေ့ညကကားဘုံးထောင်ပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်ထိုင်းနိုင်ငံဘက်ကနယ်စပ်ဒေသကိုလုံခြုံရေးတင်းကျပ်ထားလိုက်ကြောင်းဘန်ကောက်ပို့စ်သတင်းစာကရေးပါတယ်စနေနေ့ညပေါက်ကွဲသံကြီးဟာမြောက်ဝတီရဲ့တစ်ဖက်ချမ်းမဲဆောင်မြို့ကတောင်ရှင်းရှင်းလင်းလင်းကြားခဲ့ရတယ်လို့ဆိုပါတယ်ချစ်ကြည်ရေးတရထိပ်ကမြောက်ဝတီစစ်ဆေးရေးဂိတ်ရှိမှာရပ်ထားတဲ့ကားထဲမှာဘုံးထောင်ထားခဲ့တာဖြစ်နိုင်တယ်လို့ယူဆရပြီးစစ်ကောင်စီကိုစန့်ကျင်တဲ့အင်အားစုတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ဘန်ကောက်ပို့စ်ကရေးပါတယ်။ပေါက်ကွဲမှုဖြစ်ပြီးချိန်မှာအဲ့ဒီနေရာနားတဝိုက်လျှက်စစ်မီးပြတ်တောက်သွားပြီးတနက်ပစ်ခတ်တန်းအချက်30လောက်ကျရတယ်လို့လည်းပြောပါတယ်။ဒီပေါက်ကွဲမှုကြောင့်အနီးဝန်းကျင်ကအဆောက်အုံတချို့နဲ့ကားတွေပျက်စီးခဲ့ရပါတယ်။လူအသေးပြောက်သတင်းကိုတော့မကြားရသေးပါဘူး။အခုဆိုရင်နာရာဆူအန်ဆိုတဲ့ရေးပေါ်လုံခြုံရေးကုမ္ပဏီနဲ့ထိုင်းနေကြသောရဲတပ်ဖွဲ့တို့ပူးပေါင်းပြီးမဲဆောက်မြို့ထဲမှာကင်းလှည့်စစ်ဆေးနေပါတယ်။မြောက်ဝတီတရားထိပ်ပေါက်ကွဲမှုမတိုင်ခင်မှာထိုင်းနိုင်ငံတည်းခိုးဝင်လာတဲ့မြန်မာအမျိုးသား24ဦးနဲ့အမျိုးသမီး25ဦးတို့ကိုထိုင်းနယ်ခြားစောက်တပ်ကဖမ်းမိခဲ့ပြီးသူတို့ကိုစစ်ဆေးရမှာဗန်ကောက်နဲ့အခြားမြို့တွေမှာအလုတ်ကန်ရရှိဖို့စောင့်ဆိုင်းနေတော့အခုလိုဖမ်းခံရတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာနိုင်ငံဗချမ်းရှိတဲ့နာဂတိုင်းရင်းသားတွေနဲ့အိန္ဒိယဗချမ်းနေထိုင်ကြတဲ့နာဂလူမျိုးတွေညီညွတ်ကြောင်းပြသတဲ့အနေနဲ့အိန္ဒိယနယ်စပ်မဏိပူးပြည်နယ်ဥကရုမျိုးမှာရိုးရာယဉ်ကျေးမှုပွဲတော်တစ်ခုတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဇင်တွန်းထန်ကူးလို့ခေါ်တဲ့နာဂမျိုးနယ်စုအဖွဲ့အစည်းထီထောင်ချင်းအနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားကိုတန်ကူးနာဂလူမျိုးစုနေထိုင်ရာတာလူးဤရွာမှာကျင်းပနေတာဖြစ်ပြီးအမျိုးမျိုးသောနာဂမျိုးနယ်စုတွေဟာအမြင်တစ်မျိုးတည်းနဲ့တသားတည်းရှိကြတယ်ဆိုတာကိုပြသခဲ့ကြပါတယ်။တာလူးဤရွာဟာစွန်ဒဲဒေသကနေ10မိုင်အကွာလောက်မှာရှိပြီးနာဂဆိုရှယ်လစ်ကောင်စီ NSCNIM ရဲ့ခေါင်းဆောင်တီမွိုင်ဗာရဲ့မွေးရာဇာတိလည်းဖြစ်ပါတယ်။နာဂလူဦးရေဟာအတော်တန်ကြီးမားပြီးအိန္ဒိယတွေကအာတန်၊နာဂါလန်၊မဏိပူ အရုဏာချာပရာဒက်ရှ်ပြည်နယ်တွေနဲ့မြန်မာပြည်ဘက်ချမ်းမာလေနေထိုင်ကြတာပါမြန်မာပြည်စကိုင်းတိုင်းအခြေဆိုင်အရှိဘက်နာကကျောင်းသားများအစည်းအရုံး ENSA အဖွဲ့ဝင်တွေကတော့ဥကရူမျိုးကပွဲတော်ကိုတက်ရောက်ဖို့မိုင်ပေါင်းများစွာခရီးကြမ်းကိုနှင်ခဲ့ရတယ်လို့ဆိုပါတယ် ENSA ကျောင်းသားအစည်းအရုံးဥက္ကဋ္ဌနော့ပိုင်ကတော့မြန်မာပြည်တွေကနာဂတွေဟာအပြစ်ပဲခံရပြီးအမှောင်ခေတ်ထဲမှာနေထိုင်ရတယ်လို့ပြောပါတယ်တချိန်ကျရင်နာဂမျိုးနယ်စုတွေအားလုံးတပေါင်းတစ်စီးတည်းဖြစ်သွားကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ခင်ဗျာ။ငှက်ပြားယောဂတက်ဖက်ရမှာတိတာတဲ့အပြောင်းလဲတွေဖြစ်လာအောင်လို့ငှက်ပြားကာကွယ်ဆေးကိုပို့ပြီးအသုံးပြုကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က AP25 ရဲ့နေ့မှာကြာရောက်မဲ့ကမ္ဘာ့ငှက်ပြားယောဂတိုက်ဖျက်ရေးနေ့မတိုင်ခင်တိုက်တွန်းလိုက်ပါတယ်။ WHO ရဲ့ငှက်ပြားကာကွယ်ဆေးဌာနအကြီးအကဲ Mary Hammer ကတော့နှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ငှက်ပြားကာကွယ်ထိုးစစ်အစီအစဉ်ကစိတ်ချရပြီးအသေးပြောက်နှုံးလျှော့ချနိုင်တာတွေ့ရတယ်လို့ပြောပါတယ
် We saw a 30% drop in children being brought to the hospitals with deadly severe malaria and we also saw
ဒီနေ့ငှက်ပြားကြောင့်ဆေးရုံရောက်ပြီးသေဆုံးရတဲ့ကလေးအရေအတွက်က30ရာခိုင်နှုန်းထိကျဆင်းလာတာတွေ့ရတယ်လို့ကလေးငယ်အားလုံးရဲ့သေပြောက်မှုနှုံး10ရာခိုင်နှုန်းကျဆင်းလာတာတွေ့ရပါတယ်ကာကွယ်ဆေးကိုသာကြဲကြဲပြန့်ပြန့်ဆက်သုံးမယ်ဆိုရင်တနှစ်ကိုခံမှန်းကြေနောက်ထပ်ကလေးငယ်8000ရဲ့အသက်အန္တရာယ်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့သူမကပြောသွားတာပါအခုချိန်ဒီဆိုရင်လူပေါင်းသန်း100ကျော်ငှက်ပြားကြောင့်ဖျားနာခဲ့ရပြီးလူ6သိန်းကျော်သေဆုံးခဲ့ရတာပါအဲ့ဒီသေဆုံးသူတွေတဲက5သိန်းနီးပါးဟာအာဖရိကတိုက်တဲကကလေးငယ်တွေဖြစ်ပါတယ်ငှက်ပြားကာကွယ်ဆေးထိုးရဲ့စမ်းသပ်အစီအစဉ်ကို2019ခုနှစ်ဂါနာကင်ညာမာလာဝီနိုင်ငံတွေမှာစတင်ခဲ့ပြီးကလေးငယ်1000ကျော်ကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်တွေကနေမြေထက်ဝက်နီးပါးဖြစ်တဲ့မိုးကောင်ရေရှားတဲ့တန်းခံရတဲ့ခရိုင်33ခုဟာတနင်္ဂနွေနေ့တည်တုံးပြီးဆက်လက်လောင်ကျွမ်းနေတဲ့အတွက်နေမြေဒေသ20ကိုပြည်နယ်အုပ်ချုပ်ရေးမှူးဂရစ်ဆမ်ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ် AP ချိုင်းယန်တွေကနယူးမက္ကဆီကိုပြည်နယ်ရဲ့မြောက်ဘက်ပိုင်းမှာစတင်ခဲ့တဲ့တုံးပြီးဟာစနေနေ့မှာပြည်နယ်တွေက66စတူယန်မိုင်အကျယ်မှာဒုတိယအကြီးမားဆုံးမီးတောက်အဖြစ်အသွင်ပြောင်းလောင်ကျွမ်းနေတာကြောင့်မူရာနဲ့ဆန်မီဂူအာကောင်တီတဲကလူတွေရေးပေါ်ပြောင်းရွှေ့နေရပါတယ်။လီနဲ့အတူလောင်ကျွမ်းနေတဲ့နောက်ထပ်တော်မီဇာတစ်ခုက AP19 ရဲ့ပြည်နယ်မြောက်ဖက်ချမ်းမှာစတင်လောင်ကျွမ်းခဲ့ပြီးမီးလောင်မြင့်အကျယ်ဟာ86စတူယန်မိုင်ရှိပါတယ်ခင်ဗျာ။အဲ့ဒီဒေသမှာထင်းယူဝတ်တိချပင်နေတဲ့မြေရင်းတွေရှိတာပါ။အခုလောင်ကျွမ်းနေတဲ့တော်မီကြောင့်စိုးရင်ပြီးတင်းရှောင်နေကြတဲ့အနီနာအရီဇိုနာပြည်နယ်ကဒေသခံတွေကတော့တနင်္ဂနွေနေ့မနက်ပိုင်းမှာသူတို့ရဲ့နေအိမ်တွေကိုပြန်လာခွင့်ပြုနေပါတယ်ခင်ဗျာ
တင်းလာနေမနေခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကျွန်တော်ညံဝင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်ကထာဝရညီညာရေးအတွက်ထိထိရောက်ဖြစ်အောင်သူကိုယ်တိုင်နဲ့လာရောက်ဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်တိုင်းသာခေါင်းဆောင်တွေဘက်ကမရှင်းမလင်းဖြစ်နေကြပါတယ်။တိုင်းသာခေါင်းဆောင်အများစုကအခုလိုကမ်းလှမ်းတာကိုသူတို့ကြိုမသိထားပဲအချင်းချင်းအရင်ဦးဆုံးညှိနှိုင်းဖို့အချိန်ယူရအောင်မှာမို့လက်ရှိအချိန်မှာထူးခြားတဲ့တွေးဆမှုဖြစ်ဖို့အားနည်းနေလေအောင်မယ်လို့သုံးသပ်ကြပါတယ်။ဒီဆွေးနွေးပွဲမှာNUG PDF တို့လိုမြေပြင်မှာအဓိကလှူရှားနေတဲ့အဖွဲ့တွေကိုဘာကြောင့်မဖိတ်ရသလဲဆိုတဲ့အပေါ်မှာလဲစစ်ကောင်စီပြောခွင့်ရကရှင်းပြထားပါတယ်ဒီအကြောင်းကိုတော့ကိုဝင်းမင်းကဆက်ပြီးတင်ပြมาဖြစ်ပါတယ်ဗျာ
ဟုတ်ကဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အခုလိုကံလန့်မှုပေါ် KNU ကရင်မျိုးသားစည်းရုံးအထွေထွေတွင်ရမှုဖရိုတာတို့မှုက
ကျွန်တော်တို့ကတော့အစည်းအဝေးတော့မထိုင်ရသေးဘူးဒါပေမဲ့အမှုကတော့ရှိထားတယ်လေကျွန်တော်တို့ကငင်းချမ်းရွေမြေလမ်းလိုလာတယ်ဒါပေမဲ့ညနေ80ကျော်ကြာအမြင့်တွယ်နေတဲ့ပြဿနာဖြေရှင်းရေးကိုဥတည်တဲ့အချက်တွေရှိခြင်းမရှိခြင်းကိုအခြေခံလို့တော့ကျွန်တော်တို့ရှာနေတော့ဦးမယ်ပေါ့လူကိုယ်တိုင်တွေ့တာလားဒါမှမဟုတ်လေအဖွဲ့နဲ့တွေ့လားဆိုတာကမူဝါဒပေါ်မှာပဲမူတည်ရဲဆိုတော့တပ်မှု6ချက်နဲ့ဆက်လုပ်သေးလားမလုပ်သေးဘူးလားဆိုတာလေးတော့သူရှင်းရှင်းလေးပြောနိုင်ကောင်းမယ်သူယူဆချက်သူခံယူချက်များပြောင်းသွားသလားပေါ့အဲ့ဒါလေးလည်းသိချင်လားလေနောက်တစ်ခုကတော့စစ်တပ်ရော PDF ရော EO ရော NUG ရော CRPH ရော stakeholder အစ်တီအောင်းတွေအကုန်လုံးကတဲ့အဖွဲ့ပဲဖြစ်ဖြစ်တော့စစ်တပ်မှာမဟုတ်ဘူးငင်းချမ်းရေးလို့ကြွေးကြော်လိုက်မယ်ဆိုရင်တော့အ အရှိတရားကိုအခြေခံပြီးဖြည့်ရှင်းတဲ့လမ်းကြောင်းကိုဖန်တီးဖို့ပထမအဦးဆုံး propose လုပ်သင့်ပါတယ
်ဒီပေါ်အေးအေးရခိုင်တက်တော်ပြောခွင့်ရခိုင်သူခကလည်
းကျွန်တော်တို့ ULA ဘော complete ထဲမှာလည်းဆွေးနွေးရအောင်မယ်ဗျကျွန်တော်တို့ရဲ့ညီနောင်မဟာမိတ်အဖွဲ့အစည်းတွေဂျာတဲမှာလည်းပဲဆွေးနွေးရအောင်မယ်ဟိုပြီးမှပဲဟိုပြောလို့ရမယ်ဗျ
ကြာပြင်UWSA လို့တကောက်ခေါ်တဲ့ water ဖွဲ့လာရှိုယုံတာဝန်ခံဦးညီရန်က
ဌာနချုပ်ဖက်ကပေါ့နော်ဒီမှတ်ချက်တစုံတရာတော့လေးမလာသေးဘူးနော်အချင်းဒီနော
်အချိန်ထဲမှာတရားပြည်နယ်ကဒေသခံမျိုးပြပျောက်ကြားအဖွဲ့တွေနဲ့ပေါင်းလုပ်နေရတဲ့ KNPP ကရင်ပြည်မျိုးသားထုတ်တဲ့ပါတီအတွင်းမှုတစ်ခုဒန်နီယယ်ကလည
်းဒါကအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေတယ်ပေါ့လေပြည်နယ်ဆွေသူဖိတ်ကြားတဲ့အပေါ်မှာကကျွန်တော်တို့ရဲ့တိုင်းနာတောင်လိုင်းရဲ့ဖွဲ့စည်းတွေကိုကျခွဲဖို့နောက်မှဒီတိုင်းနာနဲ့ဒီပြမ PDF တော်လိုင်းအဖွဲ့စည်းတွေကိုဖြူခွဲဖို့တတဲ့ပဲလို့တော့ကျွန်တော်တို့မြင်တယ်ဒီအချိန်မှာသူတို့စစ်ကောင်စီတပ်ဖက်ကတော်တော်လေးဖိအိုပြဲဖြစ်နေပြီးထိလေထိနာနေပြီးသူတို့ဒီအချိန်မှာဆွေးနွေးလိုက်ရရောသူ့အတွက်တက်တာမယ်လို့စည်းစားကောင်းစည်းစားလိုက်မယ်ဒီကြားထဲမှာလေကျွန်တော်တို့ဘူကော်မတီအားလုံးကဆွေးနွေးမှုကတော့မလုပ်ရသေးဘူးလေဘယ်လိုပဲဆွေးနွေးမှာတိမဲလို့တော့စုပြချက်ကထွက်လာမှာမဟုတ်ဘူး
။ဒါအပြင် PPSD လို့တူကခေါ်တဲ့အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ငြိမ်းချမ်းရေးဦးဆောင်အဖွဲ့ကအကြံပေးဦးခွန်ဆိုင်က
SAC ရဲ့တပ်တန်းကနောက်ထပ်6လပဲကျန်တော့ပြီဆိုတော့ဒီရုပ်ကောက်ဖွဲ့ချင်းပဘူးရန်ပြင်ဆင်နိုင်ဖို့ဆိုတာအချိန်ကတိတ်မများတော့ဘူးပေါ့ဗျ။အဲ့လိုမျိုးပြင်ဆင်ဖို့ဆိုရင်ငါလိုချင်တာလည်းရကျင်တယ်ဆိုလို့ရှိရင်သူများလိုချင်တာလည်းပေးနိုင်အောင်တချို့ကြီးကကျူးစားဖို့လိုပါလေ။သူကဘာပေးမယ်ဆိုတာမပြောဘဲနဲ့ဆွေးနွေးကျင်တယ်ဆိုလို့ရှိရင်အနည်းဆုံးပထမတစ်ချိန်ကတော့နည်းလိမ့်မယ်။တကယ်လို့တွေ့ပြီးတဲ့အချိန်မှာခင်ဗျားတို့ဒါပေးမယ်ဆိုတဲ့အခါကျလို့ရှိရင်တမျိုးဖြစ်မှာပေါ့။လောလောဆယ်ကတော့သူကရှိပေမဲ့မပေးဘူး။ဒီ NUG တို့ဘာလို့ကတော့ဘာမှမရှိဘဲနဲ့ပေးမယ်ဆိုတဲ့အခါကျတော့ကြားထဲမှာရှိနေတဲ့ EEO တွေကဘယ်လိုဆုံးဖြတ်မှာလဲချက်ချင်းမေလအတွင်းမှာချက်ချင်းဖြစ်ဖို့ဆိုတာအားနေဦးမယ်ပေါ့ဗျာအများကြီးထပ်ကြိုးစားရအောင
်စစ်ကောင်စီက EEO တွေကိုဒါကန့်လန့်ပြီး NUG နဲ့ PDF တွေကိုဘာကြောင့်မကန့်လန့်ရပါလဲလို့မေးရမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုဖြေပါတယ
်ဒီဝေဖန်မှုပုံကျတော့ပြောချင်တာကတော့ဒီ EEO အဖွဲ့တွေနဲ့PDF NUG အပြီးကအကြမ်းဖက်အဖွဲ့တွေကဖြစ်တည်မှုကိုတမိုင်းကြောင်းရောမတူပါဘူးဗျ။တိုင်းရင်းသားတွေရဲ့အခွင့်အရေးတိုင်းရင်းသားနယ်မြေတွေရဲ့အခွင့်အရေးကိုသူတို့တောင်းဆိုနေကြတာဖြစ်တယ်။ဒီ PDF NUG အဖွဲ့ဆိုတဲ့အဖွဲ့တွေဒီဖြစ်ပေါ်လာတဲ့အကြောင်းရင်းကနိုဝင်ဘာလရွေးကောက်ပွဲမျက်မှတ်တော်မူတွေကိုတွေးဆောင်ဆွေးနွေးညှိနှိုင်းရေးလမ်းကြောင်းအရာပွားဖို့ဖြည့်ရှင်းပြီးကိုကျွန်တော်တို့တောင်းဆိုခဲ့တယ်။အစိုးရကနေဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်နောက်ပိုင်းမှာတွတ်တော်ခေါ်ယူပြီးဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်။ပြီးရင်အကြီးအကဲအဆင့်တွေဖြည့်ရှင်းပြီးကိုကျွန်တော်တောင်းဆိုခဲ့တယ်။တတိယထောက်ထားခိုင်ခံလုံနဲ့ပြခဲ့တာပဲ။ဒါတွေကိုဖြည့်ရှင်းမပေးဘဲလွတ်တော်အတင်းခေါ်ယူဖို့ကြိုးစားတဲ့အတွက်နိုင်ငံရေးအရာအရေးပေါ်အခြေအနေကြီးညာပြီးဖေဖော်ဝါရီလတရနေ့မှာကျွန်တော်တို့နိုင်ငံတော်တာဝန်ရယူခဲ့ရတယ်။အဲဒီနိုင်ငံတော်တာဝန်ရယူပြီးတဲ့အခါမှာလည်းဒီလွတ်တော်ကိုယ်စားလှယ်လောင်းဆိုတဲ့သူတွေဒါနေပြည်တော်စီရင်ရိတ်တာမှာရှိတာပဲ။သူတို့စီကိုသွားရှင်းပြတယ်။ရှင်းပြပြီးမှဒါတွေကိုသူတို့နေနေဒီသားလေးတို့ပြန်လွတ်တယ်တရားဥပဒေနဲ့အညီဖြည့်ရှင်းခဲ့ပါတော့ပြောတယ်သို့တော့ရောက်တဲ့အခါမှာပြည်သူလူထုကိုဒါထင်အောင်ထင်မှစီးရုံနဲ့စီးရုံပြီးမှဒီအကြမ်းတက်လုပ်ရတယ်ကိုလောက်ခဲ့တာဖြစ်တယ်ခွာခြားချက် EU တွေနဲ့ကျွန်တော်တို့အစိုးရဆက်ဆက်ပေါ့နော်တမတော်နဲ့ပြည်ပကအသွင်းနဲ့ရပ်တည်လာခဲ့တာကြောင်ဖြစ်ပါတယ်သူတို့ရဲ့တောင်းဆိုချက်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုအတိကထားပြီးတောင်းဆိုတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးလည်းတမတော်တော့နိုင်ငံတော်အစိုးရအနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုခိုင်ခိုင်မာမာအာမခံပြီးတာဖြစ်တယ်။ဒါတွေကိုကျွန်တော်တို့ကချင်းချင်းလေးလေးဆွေးနွေးဖို့ပဲလိုတယ်။ခုနပြောတဲ့ PDF NUG အဖွဲ့တွေအနေနဲ့အဲ့လိုမျိုး EEO တွေနဲ့ကိုမတူတဲ့အကြမ်းဖက်လုပ်ရမျိုးတွေလောက်တာကိုကျွန်တော်တို့တွေ့ရတယ်။ဟိုအဖွဲ့တွေအနေနဲ့ကသူတို့ရဲ့နေမြေမှာရှိတဲ့စာတင်ကြောင်းတွေသူတို့ရဲ့နေမြေမှာရှိတဲ့ကျန်းမာရေးဌာနတွေသာသနာရေးအဆောက်အုံတွေဖုံးကြီးတွေတတ်တာချက်တာမရှိဘူးခုဒီ PDF NUG အကြမ်းဖက်အဖွဲ့တွေဒီငါနဲ့မတူငါရတူဆိုတဲ့မူဝါဒကိုကန်ဆယ်ပြီးကျောင်းတွေဖောက်ခွဲဖျက်ဆီးတယ်ကျောင်းတွေမှာသူတို့တတ်တယ်ဆွဲပြောကြဒါစစ်ဖက်ဆိုင်ရာအသုံးပြုမှုတွေရှိတယ်ဆရာဆရာမတွေကိုတတ်တယ်ဆရာဆရာမတွေကိုဓားတိုက်တယ်ဖြစ်စဉ်တွေအများကြီးရှိပါတယ်အဲပြီးရင်ကျွန်တော်တို့ ကျမကြီးဝန်ထမ်းတွေကိုမနေနိုင်အောင်လုပ်တယ်ကျမကြီးဝန်ထမ်းတွေကိုဖမ်းဆီးတတ်ဖြတ်တာတွေလုပ်တယ်ကျမကြီးဆိုင်ရာစေကန်းတွေအဆောက်အဦတွေဖောက်ခွဲချက်စီးတာတွေလုပ်တယ်ဆရာတော်တွေတန်ခါတော်တွေကိုတတ်ဖြတ်တာတွေလုပ်တယ်ခုံကြီးเจ้าတွေကိုမီးရှို့တာတွေလုပ်တယ်အထင်ရှားပါပဲ EU တွေတောင်းမှမလုပ်တဲ့အကြမ်းဖက်မှုတွေကိုလှောက်ဆောင်နေတဲ့အဖွဲ့တွေဖြစ်တယ်ဒါကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ဒါတွေးဆောင်ဆွေးနွေးရေးလမ်းကြောင်းကိုနိုဝင်ဘာလကတည်းကတိုင်ရွေးကောက်ပွဲပြီးကြတယ်ကျွန်တော်သွားခဲ့တယ်ဒါတွေကိုစန့်ကျင်ပြီးမှလုပ်သူတို့ရဲ့မဲမတမာမှုတွေကိုဖုံးကွယ်နိုင်ဖို့အတွက်ပြည်သူလူထုကိုအသုံးချပြီးတော့ကြဆောင်ရွက်နေတာပဲဖြစ်တယ်ဒီဖွဲ့တွေကကျွန်တော်တို့ကဆွေးနွေးစရာအကြောင်းမရှိလို့ပြောကြည့်ပါတယ်ဒါကြောင့်မလို့ခုနပြောတဲ့ပေါ့နော် EU တွေနဲ့ NUG PDL လို့အကြမ်းဖက်အဖွဲ့တွေနဲ့ကိုဒါခွဲခြားအောင်လုပ်တယ်ဆိုတဲ့ဆွေးဆွဲချက်တွေအတိတ်တည်းမရှိတဲ့ဆွေးဆွဲချက်ဖြစ်ပါတယ်အစားကတည်းကရက်တီကြီးကိုတမိုင်းကိုမတူတဲ့အဖွဲ့တွေဖြစ်တယ်လို့ပြောလို့ပါတယ်အဲဒီတော့တချို့နေရာတွေမှာတချို့ EU အဖွဲ့တွေကဒီ PDF NUG အကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေရမှုတွေရှိပါတယ်။ဒီ EU အဖွဲ့တွေကိုလည်းကျွန်တော်ပြောချင်တာကမမတမာမှုနဲ့အရေးယူခံမှာကိုရှောင်ရှားပြီးတော့မတမာတဲ့လုပ်ရတဲ့အကြမ်းဖက်လုပ်ရတဲ့နဲ့လုံနေတဲ့ EU တွေနဲ့ဆက်ပေါင်းရင် PDF တွေနဲ့ဆက်ပေါင်းရင်တော့ EU တွေရဲ့နေမီတွေပဲနစ်နာတာပဲအဖတ်တင်မယ်လို့ကျွန်တော်အနေနဲ့ပြောလိုပါတယ
်။တကယ်တော့မြန်မာဆက်ရနာသိမ်းပြီးနိုင်ငံတကာအတော်များများမှာတိုက်ခိုက်မှုတွေပိုပိုဖြစ်လာချိန်မှာအခုစစ်ကောင်စီခေါင်းဆောင်ကံလန့်ချက်နဲ့ပတ်သက်ပြီးအိန္ဒိချင်းတရုတ်နိုင်ငံကလည်းဘလို့ကဏ္ဍကပါမလဲဆိုတာစောင့်ကြည့်အောင်ပဲလို့တုံ့သက်သူတွေကဆိုနေပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြသွားတာပါခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာပြည်တွင်းမှာမိရှုဖြစ်စည်းခံရတဲ့လူနေအိမ်နဲ့ဘာသာရေးအဆောက်အအုံပေါင်းက1000ဝန်းကျင်ရှိလာပါတယ်ဒီပစ္စည်းမှုတွေဟာစစ်ကောင်စီလက်ချက်လို့ပြည်တွင်းပြည်ပကပြည်စုထားတဲ့စည်ရင်းတွေမှာပေါ်ပြပေမဲ့စစ်ကောင်စီကတော့ဒါကိုငြင်းဆိုထားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီတက်တဲ့လက်အောက်ခံဖွဲ့စည်းတွေကမီးရှို့လို့နေရာပေါင်း254နေရာကလူနေအိမ်ခြေပေါင်း9189လုံးပျက်စီးခဲ့တယ်လို့ Data for Myanmar ကထုတ်ဖော်ရေးသားထားပါတယ်ဒါဟာ2021ဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးချိန်ကဆက်လို့အေပီလ13ရက်နေ့အထိသူတို့စုဆောင်းထားတဲ့အချက်လို့ပြောပါတယ်။လူခွင့်ရဲ့အဖွဲ့တွေနဲ့ဆစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကထုတ်ပြန်တဲ့စာရင်းတွေကိုအခြေခံထားတဲ့ဒီအရေးအတွက်ထက်လက်တွေ့မြေပြင်မှာစစ်ကောင်စီတပ်တွေကမီးရှို့လို့ပျက်စီးသွားရတဲ့စာရင်းကပိုများနိုင်တယ်လို့လည်းပြောထားပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြားလက်နက်ကင်ပဋိပက္ခတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းတဲမှာတော့အခုထိနေရမပြောင်းနိုင်ဘဲရွာလုံးကျွတ်ထွက်ပြေးနေရတာတွေရှိပါတယ်။ကိုဒူကိုဒါစနစ်နဲ့ယာယီတဲထိုးပြီးနေဖို့နေရပြန်လာသူတချို့ရှိပေမဲ့အများစုကအခုထိပြန်မလာနိုင်သေးဘူးလို့ဒေသခံတဦးကပြောပါတယ
်။ငါကနေမြေတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူး။ဒီလိုရကြော်လေးဟိုအိမ်ပြန်လာခဲ့နေလေဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှဟိုသူတို့မှယူစရာလည်းမရှိတော့ပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီဘာပြန်မရောက်ကြအောင်တချို့တတိလောက်ပဲပြန်လာကြတာခုအချိန်နေရတော့ပြန်လဲထူထောင်ရေးရတော့လောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရမဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြောအဲ့လိုစောက်ပြီးနေကြရတာပေါ့ဟိုပြည်သူတွေဆိုတာကဘာမှမဆိုင်နဲ့အပြစ်မဲ့တဲ့သူတွေကိုသူတို့ဒီလောက်ထိလောက်ရတာတော့ဒါလုံးဝလူမစနဲ့လောက်ရပေါ့
စီအနာတိမ်ပီနောက်ပိုင်းပျက်စီးသွားတဲ့အထင်မှာလူနေအိမ်ခြေတွေအပြင်ဘာသာရေးအဆောက်အုံတွေလည်းတရားနီးပါးလောက်ပါပါတယ်။အရက်ဖက်အဖွဲတချို့ရဲ့ခံမှန်းချက်အရဆိုရင်သခိုင်းတိုင်းမကွေးတိုင်းကြားပြည်နယ်နဲ့ချင်းပြည်နယ်မှာပျက်စီးသွားတဲ့ဘာသာရေးအဆောက်အုံပေါင်း100ကျော်ထိရှိနေတာပါ။ကုလသမဂ္ဂအဖွဲ့စည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေရဲ့အချက်လက်ကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များသတင်းလွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယံဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုတည်းမှာတင်ဘာသာရေးအဆောက်အုံ62ခုလောက်မိရှုဖျက်ဆီးခံရတယ်လို့ဖော်ပြပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာတော့စစ်ကောင်စီတပ်နဲ့ PDF တွေကြားတိုက်ပွဲအတွင်းအဆောက်အုံတွေရန်နေချီမိလောင်ဖျက်ဆီးခဲ့ပါတယ်။အဲ့ဒီထဲမှာခရီးယံဖျားချောင်းနေလဲပါပါတယ်။ဒေသခံအများစုကတော့ဒါဟာစစ်ကောင်စီတပ်တွေလုပ်တာလို့ပြောပါတယ်။ဆင်အနာသိမ့်ပြီးတနည်းကျော်ချလာခြင်းအဖြစ်ချင်းပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းမှာရှိတဲ့ဘာသာရေးအဆောက်အုံတွေ၊စာသင်ကျောင်းတွေနဲ့ဈေးတွေအပါအဝင်လူနေအိမ်ခြေပေါင်း 8,262 လုံးမိရှုဖျက်ဆီးခန့်ခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအိုချာကထုတ်ပြန်ထားပါတယ်။ ကရင်လူခွင့်ရေးအဖွဲ့ KHRG ပြောခွင့်ရစောနန္ဒာစုကတော့တနိုင်ငံလုံးမှာအဆောင်အုံပေါင်းတောင်းနေချီမိရှုဖြစ်စီခဏရတာဟာလူခွင့်ရေးချိုးဖောက်ခံရတာဖြစ်တယ်လို့ပြောပါတယ
်။ဆိုတော့ပတ်မတ်စောင်းနေတဲ့ဒီလိုလောက်ဆောင်ဖြစ်တာဒါကြီးလေတဲ့အသိရတူမှုကိုကျူးလွန်ရရောက်တယ်ပေါ့နော်။ဒီအချက်မှဆိုလို့ရှိရင်တော့ဒါကနိုင်ငံတကာလူသားချင်းစာနာအောက်ခံမှုဥပဒေကိုချိုးဖောက်ကျူးလွန်ရရောက်တယ်။သုံးချက်အရဆိုလို့ရှိရင်တော့ဒါလူလတ်စာရင်းဒီကုက္ကခွင့်ခွင့်ရေးကိုချိုးဖောက်ရရောက်တယ်ပေါ့ဗျာ။
အရက်ဖက်အဖွဲ့တွေရဲ့စီရင်အရာကရင်ပြည်နယ်ကရင်နီကဒုတိယအများဆုံးမိရှုဖြစ်စည်းခံရတဲ့အထင်မှာပါပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်တချို့မှာစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့လူနေအိမ်တွေမိလောင်ပျက်စီးတာတွေရှိခဲ့ပါတယ်လွိုင်းကောနဲ့အနီးတစ်ဝိုက်ကကြေးရွာတချို့ဆိုရင်ရှမ်းပြည်ဘက်ကိုရွာလုံးကျွတ်ထွက်ပြေးခိုလုံနေရပါတယ်ကရင်ပြည်နယ်နမ်းမယ်ခုံမြို့ကနေအိုးအိမ်စွန့်ခွာထွက်ပြေးလာသူတို့ကတော့လက်နဲ့ကြီးချပြီးသူ့ရဲ့နေအိမ်မိတဲ့ပါသွားတယ်လို့အတိတွေကပြောပေမဲ့သူကိုယ်တိုင်သွားကြည့်ဖို့ကလည်းအခုချိန်ထိနည်းမြေမလုံးကျုံသေးလို့ခက်ခဲနေတယ်လို့ပြောပါတယ
်ဟိုဘလို့ဖြစ်တယ်ဆိုတော့အတိုင်းတောင်တည်ပြတော့နည်းနည်းခက်တယ်ဒိန်ကလုံးဖြစ်ဖို့ဆိုတာဒီကျွန်တော်တက်တာအနေနဲ့ကျုပ်ဆောင်မှဖြစ်လာတဲ့အိမ်လေးအဲကြောင့်မလို့ရှင်းပြအောင်ပြန်ထူထောင်ဖို့ဆိုတာတော့မလွယ်တဲ့အတွက်ဟိုဘလို့မပြောမပြတ်နိုင်လောက်အောင်ပါ
တိုက်ပွဲအတွင်းနေအိမ်နဲ့ဘာသာရေးအဆောင်အုံတွေမိလောင်ပျက်စီးတာနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ PDF အကြားအပြန်အလှန်ဆွဆွဲပြောဆိုတာတွေရှိပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအာဏာမသိမ်းခင်နဲ့တင်းပြီးနောက်ပိုင်းမှာစစ်တပ်ဘက်ကအခုလိုကျူးလွန်တာတွေမရှိဘူးလို့တုံ့ပြန်ထားပါတယ
်တကယ်လက်တွေ့ဖြစ်နေတာပဲကျွန်တော်ပြောချင်တယ်ဗျဥမာသခိုင်းတိုင်းဒေသကြီးမှာဆိုရင်ပြည်သူဘာဝနဲ့ပြည်သူကာကွယ်စနစ်ကိုကျွန်တော်လုပ်မယ်လို့ကျွန်တော်ပြောခဲ့တယ်အဲ့လိုလှုပ်ဆောင်တဲ့အခါမှာတချို့နေရာတွေမှာပြည်ရွာတွေပြည်သူလူထုရဲ့တောင်းဆိုရာကျွန်တော်ပြည်သူစစ်တွေဖွဲ့စည်းပေးလိုက်ရတယ် PDF များအနေနဲ့ကတော့အဲ့ပြည်သူစစ်ဖွဲ့စည်းရဲ့ရွာတွေကိုဝိုင်းတိုက်တာမျိုးရှိတယ်ဒါတွေနဲ့ပတ်သက်ကမီးရှို့ဖျက်ဆီးတာတွေရှိတယ်သူတို့မီးရှို့ဖျက်ဆီးပြီးထွက်ပြေးတယ်နောက်ပိုင်းမှာတော့သူကတချို့သောမီဒီယာတွေကိုသတင်းမပေးပြီးတော့ကြတက်မတော်ကပဲမီးရှို့သေးအောင်ပြောတယ်ကျွန်တော်ပြောချင်တာကတော့ပြည်သူလူထုဒုက္ခရောက်တယ်ဖြစ်ဖြစ်အိုးမဲ့အိမ်မဲ့ဖြစ်တယ်ဖြစ်ဖြစ်စိုက်ပွဲဆုံးခွာထွက်ပြေးတယ်ဖြစ်ဖြစ်ကုညီဆောင်ချရတာကကျွန်တော်တို့အစိုးရပဲဖြစ်ပါတယ်ကျွန်တော်တို့အစိုးရအနေနဲ့ဟောတတ်မတော်နေတော့ကိုအစိုးရကိုဒုက္ခဖြစ်မဲ့လုပ်ရတယ်ကျွန်တော်တို့ဘယ်တော့မှလုံမှာလည်းမဟုတ်ဘူးလုံလို့လုတ်ခင်လည်းမရှိဘူးလုံလို့လုတ်တာလည်းမရှိဘူးဒီဆွဆွဲချက်တွေဒါတွေလုံကြံဖန်တီးနေတဲ့ဒါဆွဆွဲချက်တွေလို့ပဲကျွန်တော်ပြောလိုပါတယ
်စီရင်ပဋိပက္ခကြောင့်ပျက်စီးသွားတဲ့ဘာသာရေးအဆောင်အုံတွေကိုအရင်ကတည်းကကူညီလှုပ်ဆောင်ပေးနေတာတွေရှိခဲ့ပြီးအခုလိုပဋိပက္ခဖြစ်ပွားချိန်မှာတော့လုံခြုံရေးအခြေအနေကြောင့်ချွင်းချက်တွေရှိနိုင်တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်တချို့နေရာတွေမှာတော့ဘုံเจ้าတွေမှာတင်တန်းတွေပေးနေရရှိတယ်ဖျားเจ้าတွေမှာလက်နက်ခရမ်းပုံဝဲထားရရှိတယ်ဒါတွေကတော့ကျွန်တော်တို့သတင်းရရင်မချစ်မနေကိုပြည်သူလူထုရဲ့အတဲဝင်စည်းစိမ်ကိုငှဲ့ညာပြီးတော့ကြာကာကွယ်ပြီးတော့ကျွန်တော်တို့ဝင်ရောက်ပြီးလုံခြုံရေးရာဆောင်ရွက်ရတာရှိပါတယ်အဲ့လိုလုံခြုံရေးရာဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အနေနဲ့ကတော့ရူရောအင်ဂိမန့်ဖြစ်ပြတတ်ခိုင်မှုစီးနင်းတွေအတိုင်းပြကြတော့လိုက်နာဆောင်ရွက်လျက်ရှိကြောင်းပြောလိုပါတယ်
ဆီယနာတင်ပြီးနောက်နိုင်ငံတဝမ်းမှာဒေတာရင်ပဋိပက္ခတွေကြောင့်လူရေ 96,600 ကျော်နေရွှန်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကထုတ်ပြန်ထားပါတယ်ရှင
်ပြည်ရင်းကပေးပို့လာတဲ့အခြေအနေတွေကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါခင်ဗျာသိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းမီဒီယာမြင်ကွင်းကျဲသောရရှင်ပေးစာကဏ္ဍသတင်းတွေကတူတာထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ပြဖို့ပြင်ဆင်ထားပါတယ်ခင်ဗျာ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ VOA ရဲ့အင်တာနက်လိပ်စာက burmese.voanews.com ဖြစ်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကနေ Washington DC မြို့တော်ကနေအခုတိုက်ရိုက်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုလိုင်းနိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်ကြည့်ရှုနေရမှာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သောရရှင်ပေးစာကဏ္ဍသတင်းတွေကသုတထူးခြားဆန်းပြသတင်းများအစီအစဉ်မတိုင်ခင်မှာကမ္ဘာမြမသတင်းမီဒီယာမြင်ကွင်းကျယ်ကိုအရင်တင်ဆက်ချင်ပါတယ်။ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ဒီတစ်ပတ်အစီအစဉ်မှာတော့တနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တန်ရေးတမန်ရေးအခြေအနေတွေကိုဆွေးနွေးထားပါတယ်။ VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေတနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရနဲ့တန်ရေးတမန်ရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းခဲ့တာ2022ခုနှစ်ဧပြီလ16ရက်နေ့မှာတနှစ်ပြည့်မြောက်ခဲ့ပါပြီ NUG တနှစ်ပြည့်သတင်းစာရှင်းလင်းပွဲကိုဧပြီ16ရက်နေ့ကNUG ရဲ့ဝန်ကြီးနှစ်ဦးဦးဆောင်ပြုလုပ်ခဲ့ပါတယ်။သတင်းမီဒီယာတွေမှာတော့ NUG သတင်းစာရှင်းလင်းပွဲရဲ့အကြောင်းအရာတွေရေးသားဖော်ပြတာတိတ်မတွေ့ရပါဘူး။မီဒီယာတွေမှာအဓိကဦးစားပေးဖော်ပြကြတာကတော့ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာနဲ့ဝန်ကြီးချုပ်မန်းဝင်းခိုင်တန်းတို့ရဲ့ NUG အစိုးရဖွဲ့စည်းမှုတနှစ်ပြည့်မိန့်ခွန်းတွေပဲဖြစ်ပါတယ်။ယာယီသမ္မတဒူဝါလာရှိလာကအာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲပြည်သူကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းရင်းသားလက်နက်ကင်တပ်တွေဟာကျေးလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာကို VOE သတင်းမှာ AB 16ရက်နေ့ကဖော်ပြထားတာတွေ့ရပါတယ်။ဝန်ကြီးချုပ်မန်းဝင်းခိုင်တန်းကလည်းပြည်ထောင်စုလွှတ်တော်သရုတ်ထကျင်အစည်းအဝေးကိုတင်သွင်းတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းခြင်းတစ်နှစ်ပြည့်အစည်းအဝေးခန်းစာမှာတိုင်းရင်းသားတော်လှန်ရေးအင်အားစုတွေရဲ့ထောက်ပံ့ကူညီမှုနဲ့ဖွဲ့စည်းထားတဲ့ပြည်သူ့စစ်မဟာဗျူဟာတပ်ဖွဲ့ပါကဖတွေဟာတနိုင်ငံလုံးရဲ့15ရာခိုင်နှုန်းကိုလွှမ်းမိုးထားနိုင်ပြီဖြစ်တယ်လို့တိုင်းရင်းသားတော်လှန်ရေးမဟာမိတ်တွေကလည်းနိုင်ငံရဲ့30ရာခိုင်နှုန်းကိုစိုးမိုးထားနိုင်ပြီလို့ BBC သတင်းမှာ AB 16ရက်နေ့ကဖော်ပြထားပါတယ်
ရိုက်တာသတင်းဌာနကတော့မြန်မာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တိုက်ပွဲဝင်နေတဲ့အင်အားစုတွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ရည်ရွယ်ချက်ဟာ Federal Democracy ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့စောင်းမတစ်ပုဒ်ကိုအမျိုးသားညီညွတ်ရေးအစိုးရတနှစ်ပြည့်ချိန် April 16ရက်နေ့မှာရေးသားထားတာတွေ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လွှတ်တော်ခေါင်းဆောင်တွေဆီအာနာသိမ်းနာကိုဆန့်ကျင်တဲ့အင်အားစုတွေတိုင်းသားလူမျိုးစုတွေရဲ့ရည်ရွယ်ချက်ဟာစစ်တပ်အုပ်စိုးမှုကိုအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ဖော်ဆောင်ရေးဖြစ်တယ်လို့ဆောင်းမအစမှာဖော်ပြထားပါတယ်။ဆောင်းမရဲ့အနှစ်ချုပ်ကတော့အမျိုးသားညီညွတ်ရေးအစိုးရ NUG မှာဒီမိုကရေစီလိုလားတဲ့အင်အားစုတွေနဲ့တိုင်းဒေသလူမျိုးစုခေါင်းဆောင်တွေပါဝင်နေ NUG အစိုးရကိုနိုင်ငံတကာကတရားဝင်အစိုးရအဖြစ်ထောက်ခံအသိမှတ်ပြုဖို့ NUG ကတောင်းဆိုတယ်NUG အစိုးရဟာ Federal တပ်မတော်တစ်ခုဖွဲ့စည်းဖို့ရည်ရွယ်ထားတယ်။လာမယ့် April 24ရက်နေ့ဂျကာတာမှာပြုလုပ်မယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီပါဝင်ရေးမပါဝင်ရေးဟာထိပ်သီးအစည်းအဝေးစီစဉ်သူတွေအတွက်အကျက်အတည်းဖြစ်နေတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။ Writer ဖော်ပြတဲ့ဆောင်းပါးမှာ NUG အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုရေးနဲ့နိုင်ငံတကာထောက်ခံမှုရရေးဟာအဓိကရည်ရွယ်ချက်ဖြစ်တယ်ဆိုတဲ့အချက်ပါဝင်တာကိုတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ April ပထမပတ်အတွင်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ NUG အစိုးရရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကို VOA မြန်မာပိုင်းကတန်တမာရေးဆိုင်ရာအသိအမှတ်ပြုမှုအားရစရာရှိပါသလားလို့မေးမြန်းရမှာအခုလိုဖြေကြားတာတွေ့ရပါတယ
်။ NUG အစိုးရကိုတရားဝင်အစိုးရဖြစ်အသိအမှတ်ပြုဖို့မှာအများကြီးအခက်အခဲရှိပါတယ်။ဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုပ်လုပ်ကြီးနဲ့တို့ရဲ့အသိအမှတ်ပြုမှုပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့စိတ်တက်ကြဆရာမလို့ပါအစိုးရအဖြစ်အသိအမှတ်မပြုပေမဲ့အစိုးရကဲ့သို့ဆက်ဆံမှုက ားလုံးမြင်တဲ့အတိုင်းပါပဲကျွန်တော်ရဲ့ delegation ကို NUG ရဲ့ delegation ဖြစ်တရားဝင်တွေ့ဆုံတယ်တကယ်ကိုကျွန်တော်ရဲ့ပြောကြားချက်နဲ့ကျွန်တော်ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင့်ထဲပို့မယ်ဒါကကျွန်တော်ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အသိမှမပြုဘူးပဲအစိုးရကတော့ဆက်ဆံနေတွေ့ဆုံနေ
NUG အစိုးရပေါ်ပေါက်လာပြီးတနစ်တာကာလအတွင်းမှာဥရောပပါလီမန်နဲ့လွှတ်တော်တချို့က NUG ကိုအစိုးရအဖြစ်အသိမှတ်ပြုခဲ့ကြတာရှိပေမဲ့အမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေအနေနဲ့ NUG ကိုအစိုးရအဖြစ်တရားဝင်အသိမှတ်ပြုတာမရှိသေးပါဘူးဒါပေမဲ့လို့အမေရိကန်ဗြိတိန်လိုနိုင်ငံကြီးတွေအပါအဝင်နိုင်ငံအချို့ဟာ NUG နဲ့အစိုးရအဆင့်ဆက်သွယ်မှုဆွေးနွေးမှုတွေကတော့မကြာခဏဆိုသလိုတွေ့နေရပါတယ်ဒီနေရာမှာတစ်ခုသတိပြုရမှာကအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ရဲ့အခန့်ကဏ္ဍပါအမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေက NUCC ရဲ့အခန့်ကဏ္ဍကိုစိတ်ဝင်စားစောင့်ကြည့်လေ့လာနေကြပါတယ် NUG ကိုအစိုးရအဖြစ်သိမှတ်ပြုရေးဟာ NUCCဖက်ဒရယ်ဗရိညင်တို့နဲ့ဆက်ဆက်နေတယ်ဆိုတာကိုသတိပြုကြရမှာဖြစ်ပါတယ
်ပလေယာတစ်တွေရဲ့အခန်းကဏ္ဍအရေးကြီးပါတယ်အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်ဒေသခံပြည်သူကာကွယ်ရေးတပ်တွေရဲ့အခန်းကဏ္ဍကိုထည့်မစင်စားဘဲဒီနိုင်ငံရဲ့ပြဿနာတွေပြည်လည်မှုရနိုင်မှာမဟုတ်ပါဘူးလို့ISP မြန်မာကဆရာနာသိမ့်မှုတနည်းပြည့်ချိန်ထိုးအကဲဖြတ်ရှုထောင့်သုံးရက်မှာထောက်ပြထားပါတယ
်စစ်ကောင်စီဟာတွဲဆုံဆွေးနွေးရေးကိုညှင်းပယ်ထားပြီးအပြတ်ချေမုန်းမယ်လို့ကြွေးကြော်ထားပါတယ်ကြွေးကြော်ထားတဲ့အတိုင်းရက်ဆက်စွာဖိနှိပ်ချေမုန်းနေစေပါအာဆီယံဘုံသဘောတူညီချက်၅ချက်ကိုလည်းလိုက်နာအကောင့်ထည့်ဖို့မှုမရှိသေးပါဘူးဒါကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တွေဟာလက်တလောပြည်လေရေးအပြည့်ထွက်ရေးရာဖြစ်နိုင်ပွဲမရှိသေးဘူးလို့ဆိုရမှာပါ NUG အစိုးရအနေနဲ့ရေဒူဆောင်ရွက်ချက်များကိုအားပြုရင်ရေချေမာပြူဟာများကိုစနစ်တကျပြင်ဆင်ချမှတ်နိုင်မယ်ဆိုရင်တိုင်းရင်းသားပြည်သူတွေမျှော်လင့်နေတဲ့ရလက်ကောင်းတွေထွက်ပေါ်လာနိုင်ပါတယ်ချင်းလင်းတိကျတဲ့ရေဒူရေချေမာပြူဟာများချပြစည်းရုံးနိုင်မှသာလျှင် NUG အစိုးရကိုအမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာရဲ့တရားဝင်အသိမှတ်ပြုမှုတွေကိုရရှိနိုင်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်မဆောင်မရှင်ပြည်သွေးနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုကတော့မအေးတန်နာကျော်တင်ဆက်မဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဆိုရဲသောရရှင်ကတော့တရင်တွေထုတ်လွှင့်ပေးတဲ့ view ရေးကျေးဇူးအမြဲတင်ပါတယ်အမြဲအားပေးလျက်ပါတဲ့ပြီးခဲ့တဲ့တရင်တစ်ပတ်တုန်းကစာရေးလာလို့ပြန်ကြပေးသွားတဲ့သောရရှင်ဝင်းမာကတော့သူကနှစ်တင်မှာ view ရေးမိသားစုတွေကျက်မာပါစေလို့ဆုတောင်းပေးလာတာမှတ်မိမယ်ထင်ပါတယ်နော်အဲ့ဒါသူ့ကိုပြန်ပြီးတော့ဘေးရနေကင်းပြီးတော့ရှင်လန်းချမ်းမြေ့ပါစေလို့စာရေးလိုက်တော့သူကကျမစီကိုမြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပေးကြပါဗျာတဲ့ဟုတ်ပါတယ်သောရရှင်ဒီအားလုံးလှူလာနေတဲ့တောင်းဆုဖြစ်ပါတယ်နော်မောင်ဝင်းမောင်ဝင်းဆိုတဲ့တောရရှင်ကတော့ view ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာရင်းနဲ့ဒီတောရရှင်ဝင်းမာလို့ပဲပြည်သူတွေအတွက်ဆုတောင်းပေးလာပါတယ
်မင်္ဂလာပါ BOE တရင်တွေကိုအမြဲနေ့စဉ်နားထောင်ပြပါတယ်ပြည်တွင်းကပြည်သူတွေရဲ့အခက်အခဲစစ်ဘေးရှောင်ရတဲ့ပြည်သူတွေအနှိမ့်ဆက်ခံပြည်သူတွေရဲ့တရင်တွေကြည်ရမြင်ရတာရင်ထဲမှာမကောင်းဘူးဗျာ BOE တရင်ဌာနနဲ့ဝန်ထမ်းများအားလုံးကိုကျေးဇူးတင်ပါတယ်ပြည်သူတွေတဘာဝဘေးကကင်းဝေးကြပါစီဗျာ
သောရရှင်မောင်ဝင်းမြန်မာပြည်သူတွေအတွက်ခံစားရလို့အားလုံးဘေးရန်ခတ်သိမ်းကင်းကျင်းပါစေဆိုပြီးတော့ဆုတောင်းလာတာဖြစ်ပါတယ် နောက်ထပ်သောရရှင်တယောက်ထိုင်းကဖြစ်ပေါ်ရတဲ့သောရရှင်မှာပြီးခဲ့တဲ့တရင်ဘက်ကကြာရောက်ခဲ့တဲ့မြန်မာနှစ်တကူချိန်မှာထိုင်းမှာရောက်ရှိနေတဲ့မြန်မာရွှေပြောင်းလုပ်သားတွေဒီနှစ်တကူချိန်မှာဘလို့အတွေ့အကြုံတွေကြုံခဲ့ရလဲဆိုတာကိုဒီသောရရှင်ရေးပြပြောလာတာဖြစ်ပါတယ်ရှင်
။နှစ်ဟောင်းကိုနှုတ်ဆက်ပြီးနှစ်တကူကြိုတဲ့ကြံကာလမှာပြပရောက်မြန်မာနိုင်ငံသားဗုဒ္ဓဘာသာဝင်တွေအများဆုံးနေထိုင်ကြတဲ့ထိုင်းနိုင်ငံမှာဗုဒ္ဓဘာသာဝင်တွေရှင်ပြုကောင်းမှုနဲ့ရိုးရဖြစ်တဲ့ဘုံရင်ကြောင်းသွားတာဥပုသ်ဆောင်အပါဝင်ကုသိုလ်ကောင်းမှုအစုစုကိုပြုကြပါတယ်ဘုံရင်ကြောင်းတက်ဖို့စိတ်အားထက်သန်ကြပေမဲ့တကယ်တမ်းသွားလာဖို့ကြတော့နည်းနည်းအခက်ခဲရှိပါတယ်ကားပြေးလို့ကားမလောက်လို့မသွားရပဲပြန်လှည့်ခဲ့ရတဲ့သူတွေအများကြီးပါပဲဒါတော့ကျွန်တော်ပြောနေတာကဘန်ကောက်တမျိုးတည်းကိုဆိုလိုတာပါထိုင်းတနင်္ဂနွေလုံးသာဆိုရင်ပိုပြီးတော့များသွားနိုင်ပါတယ်တကြံကာလမှာမနာရပဲအလုပ်လုပ်ရတဲ့သူကဆရာကိုင်းနှုံးကြော်ကြော်တော့ရှိပါတယ်နှစ်ဆန်းပိုင်းမှာကိုယ့်အစီအစဉ်နဲ့ကိုဘုံကြောင်းသွားမယ်လို့တိုင်ပင်ထားကြပေမဲ့အလို့ကနားရမရလို့စိတ်ထဲကပဲကုသိုလ်ပြုကြတာတွေလည်းရှိပါတယ်နောက်ပြီးတော့တကြံကာလအပြီးမှာထိုင်းမှာရှိကြတဲ့ရွှေပြောင်းအလုပ်သားအများစုအလုပ်လက်မဲ့အဖြစ်အလုပ်ရှာရခက်ကုန်ပြီးတော့ပြည်တွင်းပွဲစားတွေကအလုပ်ရှာကကိုပိုပြီးဈေးတင်လာကြတာလည်းတွေ့ရပါတယ်အထောက်အထားမရှိသေးတဲ့သူတွေကပိုပြီးတော့ခက်ခဲလာပါတယ်တခုကတော့ VOA အနေနဲ့ MOU ကနေတဆင့်အလုပ်သမားတွေခေါ်တဲ့သတင်းမျိုးကိုအမြဲတင်ဆက်ပေးပါလို့တောင်းဆိုပါရစေခင်ဗျာ MOU ကိုစောင့်တဲ့သူလည်းဆုံးဖြတ်ရခက်နေကြပြီးအောက်လန်းကသွားရမလားမသိဘူးဆိုတဲ့အတွေးတွေဝင်လာကြပါတယ်ဒါတွေကကိုတွင်းနဲ့အွန်လိုင်းပေါ်မှာဝင်ထားတဲ့ group တွေကနေတဆင့်တည်ထားရတဲ့အချက်လက်တွေဖြစ်ပါတယ်ရင်ဖွင့်ရင်းနဲ့အားလုံးကိုအားပေးစကားပြောချင်တာပါကျေးဇူးတင်ပါတယ် VOA ခင်ဗျာနှစ်သက်မှာစိတ်သက်လူသက်နဲ့ပျော်ရွှင်နိုင်ကြပါစေစကြဝဠာတစ်ခွင်လုံးမှာရှိကြကုန်သောတက်ရှိတက်မဲ့အားလုံးကောင်းခြင်းများစွာယူဆောင်နိုင်ပြီးစိတ်ဤချမ်းသာကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံနိုင်ကြပါစေလို့ဆူတောင်းပေးလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာရွှေပြောင်းလုပ်သားတွေကြောင့်မှကြုံတွေ့နေရတဲ့အခြေအနေလေးတွေကိုဒီသောရရှင်ပြောနေရင်းနဲ့ဒီနှစ်သက်အတွက်အားလုံးကိုနှစ်သက်ဆုမွန်နှုတ်ခွန်းဆက်စကားပါလာတာဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ဒီသောရရှင်လည်းစိတ်ရဲ့ချမ်းသာမှုကိုယ့်ရဲ့ကျန်းမာမှုတွေနဲ့ပြည့်စုံနိုင်ပါစေဆိုပြီးတော့ပြန်ပြီးဆူတောင်းပေးကြပါတယ်ရှင်ဧပြီလ24ရက်နေ့မှာနှစ်လတင်တင်ပြေးလာတဲ့ဒီရုရှားနိုင်ငံကနေပြီးတော့ယူကရိန်းကိုကျူးကျော်စစ်ထိုးတဲ့ကျူးကျော်ခြင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်နော် Power Max ဆိုတဲ့သောရရှင်ရေးလာတဲ့စာကိုအရင်ဆုံးပြောပြပေးခြင်းပါတယ
်ချစ်ရတဲ့ VOA ဝိုင်းတော်သားတို့ရေကဘာကြီးဘာဖြစ်နေလဲသိချင်တော့လဲအမြဲလိုလိုအားပေးအစီအစဉ်တွေကိုညတိုင်းလိုလိုနားထောင်ဖြစ်ဖတ်ဖြစ်ပါတယ်အခုဆိုရင်တော့ရုရှားနဲ့ယူကရိန်းအကြောင်းလဲပေါ်ပြီးနားထောင်ဖြစ်ဖတ်ဖြစ်ပါတယ်သူတို့တွေရန်ဖြစ်နေကြတော့ကပတဒေါန့်တနေရာတိုင်းကလူထုဂျားကနေစစ်တမ်းခံနေရတယ်ဆိုတာအကုန်အသိပါပဲရုရှားတွေစင်အင်အားအပြည့်မတုံးသေးတာဟာညံ့လို့လားဘာလားတွေးနေကြတဲ့သတင်းကိုဖတ်ရတော့အဝေးကကြုတ်လဲတွေးတဲ့လူတွေကိုအန်အော်မီလို့အခုလိုရေးလိုက်ရတာပါကပစစ်ကိုဥတီကျင်နေတဲ့ရုရှားကစင်အင်အားကိုယူကရိန်းလောက်အတွက်အကုန်သုံးစရာကလိုလိုလားဆိုတာမတွေးမိကြဘူးဖြစ်မယ်တကယ်ကဒါကိုပြောချင်မိတာထက်သိချင်တာလေးနှစ်ခုရှိလို့စာရေးလိုက်မိတာပါ1မြန်မာနိုင်ငံမှာရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအစမတန်ဈေးတက်နေတော့မြန်မာနိုင်ငံကရုရှားစီကနေတစ်နှစ်ကိုဒေါ်လာဘလောက်ဖိုးဝယ်ယူတင်သွင်းပြီး2မြန်မာနိုင်ငံအတွင်းမှာရောတစ်နှစ်ကိုလောင်စာစီဘလောက်ပမာဏထွက်ရှိနေပါသလဲသိပါရစေခင်ဗျာ
โอเคဒီသောရရှင်ကယူကရိန်းစစ်ပွဲကြောင့်ရေးရင်းနဲ့မေးခွန်းလေးတွေလည်းမေးလာတာပါသူမေးထားတဲ့အထက်မှာနံပါတ်1မေးခွန်းကဒီမြန်မာနိုင်ငံမှာရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအဆမတန်ဈေးတက်နေလို့မြန်မာနိုင်ငံကရုရှားစီကနေတစ်နှစ်ကိုဒေါ်လာဘလောက်ဖိုးတင်သွင်းပါတလေတဲ့โอเคမြန်မာနိုင်ငံကရုရှားစီကနေလက်နက်တွေရတယ်ပဲကြားပါတယ်ဒီလောင်စာစီတွေတင်သွင်းတယ်လို့မကြားပါဘူးရှင်ရှာကြည့်တော့လည်းမတွေ့ဘူးမလို့ရုရှားစီကလောင်စာစီမတင်သွင်းမှုလို့ထင်မိပါတယ်အခုမြန်မာနိုင်ငံမှာကလည်းလောင်စာစီတွေသာရှာနေပြီမဲ့သူမိထားတဲ့လောင်စာအပြည့်အဝရှိတယ်လို့တော့ပြောနေတာပါနော်ဒီမှာသူမိထားတဲ့ မေကိုနောက်ထပ်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာတော့တနည်းကိုလောင်စာစီဘလောက်ပမာဏထွက်ရှိပါတယ်လေတဲ့ဟုတ်ကဲ့ပါမြန်မာနိုင်ငံမှာကဒီရေနံစိမ်းထွက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီ2021ပေါ့နော်ပြီးခဲ့တဲ့နှစ်နိုဝင်ဘာဆိုတော့တိတ်မကြသေးခင်ကာလအထိဆိုရင်ရေနံစိမ်းထုတ်လုပ်မှုကမြန်မာနိုင်ငံမှာအနှိမ်ဆုံးကျရောက်ခဲ့ပါတယ်လို့ဒီမှတ်တမ်းတွေအားသိရှိရပါတယ်ပမာဏအားဖြင့်ဆိုရင်တနည်းကိုရေနံစိမ်းစီပေါင်း 8,500 ထုတ်လုပ်နိုင်ပါတယ်ပြင်းပြအားဖြင့်ဆိုရင် 1993 ခုနှစ်ကနေ 2021 အထိကပြင်းပြအားဖြင့်တနည်းကိုရေနံစိမ်းစီပေါင်း 10,000 ခွဲလောက်ထုတ်လုပ်နိုင်တာပါအဲ့ဒါ1993ကနေ 2021 အထိပြင်းပြဖြစ်ပါတယ်ဒီ2026တုန်းကတော့ရေနံစိမ်းစီထုတ်လုပ်မှုပေါင်းအမြင့်ဆုံးကိုတက်ခဲ့ပြီးတော့တနည်းကိုရေနံစိမ်းစီ 23,000 ကျော်ထုတ်လုပ်နိုင်တယ်လို့ပြောထားပါတယ်အဲ့ဒါကအမြင့်ဆုံးအနေထားပါအခုတော့ပြီးခဲ့တဲ့2021နိုဝင်ဘာအနေဆုံးအနေထားကိုရောက်ရှိနေပြီးတော့တနည်းကိုရေနံစိမ်းစီပေါင်း 8,500 ပဲထုတ်လုပ်နိုင်တယ်လို့ဒီအင်တာနက်မှာရှာတွေ့တဲ့အချက်အလက်ကပြောထားပါတယ်ရှင်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သရရှင်နေပို့ပြောကောင်းမွန်အစဉ်ပြတဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲကြွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်း၊ရွှင်လန်းချမ်းမြေကြပါစေရှင
်။မြမပြည်မပေးစာများကဏ္ဍကိုနားဆင်ရပြီးမှာတော့မညညွလွင်တင်ဆက်မဲ့သတင်းတွေကသုဒ္ဓအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါခင်ဗျာ
G20 ဆိုတာကတော့ကမ္ဘာကြီးရဲ့အနာဂတ်စီးပွားရေးတည်ငြိမ်လုံခြုံမှုရှိရေးအတွက်နဲ့ဖွံ့ဖြိုးကြွယ်ဝမှုတွေရှိလာဖို့ယူဟာရီချမှတ်ရေးတွေကိုအဓိကကန့်ဆွဲထားတဲ့နိုင်ငံပေါင်း20ပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီနိုင်ငံ20ရဲ့ GDP စုစုပေါင်းကတကမ္ဘာလုံးအတိုင်းအတာရဲ့ GDP အားလုံးပေါင်းရဲ့80ရာခိုင်နှုန်းရှိပါတယ်။ဒါ့အပြင်အဲ့ဒီနိုင်ငံတွေရဲ့ကုန်သွယ်မှုကတကမ္ဘာလုံးအတိုင်းအတာရဲ့85ရာခိုင်နှုန်းရှိပါတယ်။လူဦးရေအရာကြည့်ရင်တော့ G20 နိုင်ငံတွေရဲ့လူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိတာပါ G20 မှာပါဝင်တဲ့နိုင်ငံတွေကတော့အာဂျင်တီးနာ၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်၊တောင်ကိုရီးယား၊မက္ကဆီကို၊ရုရှား၊ဆော်ဒီအာရေဗျာ၊တောင်အာဖရိကတူရကီ UK American ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ဖြစ်ပါတယ်။အမည်ရဲ့နိုင်ငံအဖြစ်ကမ္ဘာငွေကြေးဆိုင်ရာအဖွဲ့အစည်းတွေ၊ကုလသမဂ္ဂအဖွဲ့အစည်းတွေ၊အာဖရိကသမဂ္ဂ၊အာဆီယံနဲ့စပိန်နိုင်ငံတို့ကိုသတ်မှတ်ထားပါတယ်။ DNA နိုင်ငံအဖွဲ့အစည်းတွေဟာ G20 ရဲ့အစည်းအဝေးတွေညီလာခံတွေကိုပုံမှန်ဖိတ်ကြားတက်ရောက်ခွင့်ပေးထားပါတယ်။ဒါ့အပြင်တခြားအနိုင်ငံတချို့နဲ့နိုင်ငံတကာနဲ့ဒေသဆိုင်ရာအဖွဲ့အစည်းတချို့ကိုလည်းဖိတ်ကြားပြီး G20 ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာပူးပေါင်းပါဝင်လှုပ်ဆောင်စီတာပါ1998ခုနှစ်နဲ့1999ခုနှစ်အတွင်းတွေမှာတကမ္ဘာလုံးအတိုင်းအတာနဲ့ကြုံတွေ့ခဲ့ရတဲ့ဗန္ဒာရေးအကျက်တဲရဲ့အခြေအနေတွေပေါ်ကနေကမ္ဘာစီးပွားရေးတည်ငြိမ်မှုပြန်ဦးမော်လာပြီးကျွဲဝါမှုတွေဖြစ်လာစေဖို့ရည်ရွယ်ပြီးလွန်ခဲ့တဲ့22နှစ်1999ခုနှစ်မှာ G20 လို့ခေါ်တဲ့ Group of 20 ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်က G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ5နိုင်ငံကဗန္ဒာရေးဝန်ကြီးတွေ G20 နိုင်ငံကဗန္ဒာရေးဝန်ကြီးတွေနဲ့ဗဟိုပိုင်းအကြီးအကဲတွေတွေ့ဆုံပြီးကမ္ဘာဗန္ဒာရေးဆိုင်ရာအကျပ်တဲကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီး G20 နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုနှစ်ဆင်ပြုလုပ်ခဲ့ကြတာပါ။အဲဒီနောက်9နှစ်ကြာပြီး2008ခုနှစ်နိုဝင်ဘာလ14ရက်နေ့15ရက်နေ့မှာ G20 နိုင်ငံတွေရဲ့အကြီးအကဲတွေပထမဆုံးထိပ်သီးအစည်းအဝေးကိုကျင်းပတွေ့ဆုံခဲ့ကြပါတယ်။ G20 ရဲ့ဥက္ကဋ္ဌနေရာကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်အလှည့်ကျတစ်နှစ်စီတာဝန်ယူကြရပြီး G20 ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုအရှေ့နိုင်ငံအနေနဲ့အများဆုံးလက်ခံကျင်းပပေးကြရပါတယ်။G20 ရဲ့ဥက္ကဋ္ဌနေရာကိုရွေးချယ်တာမှာတော့အဖွဲ့ဝင်နိုင်ငံတွေတဲက EU မပါဘဲဂျန်နဲ့19နိုင်ငံကိုအုပ်စုအဖွဲ့5ဖွဲ့ခွဲဖွဲ့ထားပြီးအုပ်စုတစ်ခုချင်းစီရဲ့အလှည့်ကျလာတဲ့အခါအဲ့ဒီအုပ်စုတွေကနိုင်ငံတစ်ခုကဥက္ကဋ္ဌနေရာကိုတာဝန်ယူရတာဖြစ်ပါတယ်။ G20 မှာအများရန်အတွင်းရေးမှုအဖွဲ့နဲ့အတွင်းရေးမှုယုံတော့မရှိပါဘူး။အဖွဲ့ဝင်နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးတွေဗဟိုပိုင်းဥက္ကဋ္ဌတွေကပဲညှိနှိုင်းတာဝန်ယူဆောင်ရွက်ကြရတာဖြစ်ပါတယ်။အခုလောလောဆယ်ဥက္ကဋ္ဌတာဝန်ယူထားရသူကတော့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုဖြစ်ပါတယ်။2022ခုနှစ် G20 ထိပ်သီးအစည်းအဝေးကိုတော့လာမယ့်နိုဝင်ဘာလ15ရက်နဲ့16ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့စီစဉ်ထားကြပါတယ်ရှင
်။မညီညွတ်လွင်ပြောပြသွားတဲ့သတင်းတွေကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ချင်ပါတယ်။ပြင်သစ်နိုင်ငံမှာတွေ့ရတဲ့နဂါးကောင်းနဲ့မြင်းဆက်ရုပ်အငံအရသာကိုရှော့ချလာတဲ့ဂျပန်နိုင်ငံကတီထွင်ထားတဲ့တူတစုံစရာတွေကိုကိုငိမ့်ညံ့နဲ့မက်ခင်ဖြူတွေပြောပြမှာဖြစ်ပါတယ်ဗျာ
ပြင်သစ်နိုင်ငံအနောက်တောင်ပိုင်းတူလူးစ်မြို့မှာပထမဆုံးအကြိမ်ဖြစ်အဝါရောင်နဂါးကောင်းနဲ့မြင်းဆက်ရုပ်ကြီးမြို့ထဲလှည့်လည်ခဲ့ပါတယ်လုံမာလွန်နံမဲ့ပေးထားတဲ့ဒီဆက်ရုပ်ကြီးဟာအလေးချိန်အားဖြင့်45တန်ရှိပြီးတော့နှာခေါင်းကနေမိခိုးတွေနဲ့မီလီယံတွေကိုမှုတ်ထုတ်နိုင်တာလည်းဖြစ်ပါတယ်အမြင့်မီတာ70မီတာရှိပြီးပါးစပ်ကလည်းရေတွေမှုတ်ထုတ်နိုင်ပါတယ်ဖရန်ကိုဂျီလာရိုစီရာနဲ့လာမရှင်းအဖွဲ့သားတွေဖန်တီးခဲ့ကြတာဖြစ်ပြီးတရုတ်ဒန်နာရီတဲကနဂါးကြီးလည်းဖြစ်ပါတယ်2014ခုနှစ်မှာတရုတ်ပြင်သစ်ဆက်ဆံရေးအနှစ်90ပြည့်အထိမ်းအမှတ်နဲ့ဖန်တီးခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံသားတူကငွေကြေးအကုန်ကျခံပေးခဲ့တာပါလူ၁၀ယောက်ထိန်းချုပ်ရတာဖြစ်ပြီးတရုတ်နိုင်ငံဘေကျင်းမြို့မှာပထမဦးဆုံးပြသခဲ့ပြီးပါပြီအဲဒီနောက်ကနေဒါနိုင်ငံအော်တဝါနဲ့ပြင်သစ်နိုင်ငံကာလီမြို့တွေမှာလှည့်လည်ခဲ့ပြီးအခုကတော့တူလူးစ်မြို့မှာအရင်ကဖန်တီးထားတဲ့ဆက်ရုပ်ကြီးတွေဖြစ်တဲ့မီနာတောနဲ့ပင့်ကူကြီးတွေနဲ့အတူချက်ပြီးလှည့်လည်မှာဖြစ်ပါတယ်ရှင
်ကျမကြီးအရာအငံအရသာချော့ထားတဲ့အသားအစာတွေစားတဲ့အခါရသာပိုရှိအောင်ဆွမ်းဆောင်ပေးနိုင်တဲ့ဒူတမျိုးကိုဂျပန်နိုင်ငံကတီထွင်လိုက်ပါတယ်။ဂျပန်နိုင်ငံမေဂျီတက္ကသိုလ်ကသိပ္ပံနဲ့နည်းပညာပေါမောက္ခဟိုမီမီယာရှိတာနဲ့ဂျပန်နိုင်ငံကကီရင်အဖျော်ယမကာကုမ္ပဏီတို့ပူးပေါင်းပြီးအရသာကိုပိုပြီးကောင်းအောင်လုပ်ပေးနိုင်တဲ့ဒူကိုစမ်းသပ်တီထွင်တာပါ။အစားအသောက်ထဲမှာပါတဲ့ဆိုဒီယမ်အငန်ဓာတ်ကိုလျှက်စစ်တမ်းနဲ့လှုံ့ဆော်ပေးပြီးအရသာရှိအောင်လုပ်ပေးတာပါ။ဒီဒူကိုအသုံးပြုသူအနေနဲ့လက်ကောက်ဝတ်မှာဘက်ထရီအားသုံးကွန်ပျူတာကိရိယာအသေးလေးတစ်ခုကိုဝတ်ဆင်ထားပြီးတော့အဲ့ဒီဆက်ကတူနဲ့ဆက်သွယ်ထားတာပါဒီအထူးတီထွင်ထားတဲ့တူကကျန်းမာရေးအရာစားလျှော့ထည့်ထားတဲ့အစားအသောက်တွေကို 1.5 စာအထိအငံတက်ကိုတိုးပေးပြီးတော့အရသာရှိအောင်လုပ်ပေးတယ်လို့ပမောက္ခမီယာရှိတာကပြောပါတယ်ဂျပန်နိုင်ငံမှာအရွယ်ရောက်ပြီးသားသူတွေဟာစားတစ်နေ့ကို10ဂရမ်လောက်စားသုံးနေပြီးတော့ဒီစားသုံးမှုဟာWHO ကမ္ဘာ့ကျန်းမာရေးဌာနကတားမြစ်ထားတဲ့ပမာဏထက်နှစ်ဆပိုများနေပါတယ်။ဒါကြောင့်လည်းအခုတီထွင်ထားတဲ့ဒူကအစားအသောက်ပုံစံပြောင်းလဲအောင်အထောက်အကူပြုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ပရာဇီးနိုင်ငံ Rio de Janeiro မြို့မှာစက္ကူလေယာဉ်လွတ်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပပါတယ်။ပြည်စင်ကျင်းပလေးရှိတဲ့6ချိန်မြောက် Red Bull ကမ္ဘာစက္ကူလေယာဉ်လွတ်ပြိုင်ပွဲမှာနိုင်ငံပေါင်း62နိုင်ငံကရှင်ပြိုင်သူ 2,500 ကျော်လာပြိုင်ခဲ့ကြပါတယ်။100 gram အလေးချိန်ရှိတဲ့ A4 စာရွက်ကိုသုံးပြီးစက္ကူလေယာဉ်တွေကိုခောက်ရပါတယ်။ပိုဝဝေးပြေးစေခြင်းနဲ့စက်ကူလေရင်တွေကိုတောင်ပန်သေးသေးခောက်ရပြီးတော့လေထဲမှာကြာကြာဝဲဖို့အတွက်ကတော့တောင်ပန်တွေကိုလေဟုန်စီးနိုင်အောင်အကြီးကြီးခောက်ရပါတယ်။အဲ့ဒီပြိုင်ပွဲမှာလေထဲမှာအကြဆုံးဝဲနိုင်တဲ့လေရင်စုကိုတော့ဘရာဇီးနိုင်ငံသားပေဒရို ကရုစ်ကရရှိသွားပြီးလေထဲမှာ9စက္ကန့်ကျော်ကြာပြန်ပြနိုင်ခဲ့ပါတယ်။အဝေးဆုံးလေရင်ရောက်တဲ့စုကိုတော့ဘရာဇီးနိုင်ငံသားအိုက်ဇက်ကီရော့စ်ကရရှိသွားပြီးတော့မီတာ40ကျော်ရောက်အောင်လေရင်ကိုပြစ်လွတ်နိုင်ခဲ့ပါတယ်ရှင်။
အာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့ဂါနာနိုင်ငံကကောဟာဦးနဲ့အလပီမြို့တွေမှာဒေဟုန်စီးတဲ့ပါရာဂလိုက်ဒင်းလေထီးပွဲတော်ကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါဗျာ။ကိုဗစ် -19 ကာယောဂါကြောင့်ပြီးခဲ့တဲ့နှစ်နှစ်ကပွဲတော်ကိုရွှေ့ဆိုင်းခဲ့ရပြီးတော့ဒီနှစ်မှာပထမအဆုံးပြန်ကျင်းပတာလည်းဖြစ်ပါဗျာ။လူအယောက်400လောက်လာရောက်ခဲ့ကြပြီးတော့ professional ပါရာဂလိုက်ဒင်းလေထီးစီးသူနဲ့အတူစီးကြသလိုကိုဗတာကိုတယောက်တည်းစီးဖို့အတွက်ပစ္စည်းကရိယာအပြည့်အစုံယူလာကြသူတွေလည်းရှိပါတယ်။အမြင့်မီတာ600လောက်ကနေလေသီးနဲ့ခုန်ချပြီးတော့လေဟုန်စီးရတဲ့ပါရာဂလိုက်ဒင်းအားကစားနည်းမှာဂါနာနိုင်ငံဟာအဓိကအချက်အချာနိုင်ငံတစ်ခုဖြစ်ချင်တာပါ။လေဟုန်စီးပါရာဂလိုက်ဒင်းလေသီးကစားနည်းဟာပတ်ဝန်းကျင်လေတိုက်နှုံးနဲ့အခြေအနေတွေပေါ်မူတည်တာကြောင့်ကစားသူတွေအနေနဲ့စိတ်ရှည်ရမှာဖြစ်တယ်လို့ဘေးအန္တရာယ်ကြားရောက်နိုင်မှုရှိမရှိကိုလည်းသုံးသပ်နိုင်ရမှာဖြစ်တယ်လို့တူဒီတော့ဂါနာနိုင်ငံသားလေဟုန်စီးဆရာဂျိုနာသန်ကွေးကပြောပါတယ်ခင်ဗျာ
ကိုညင်းညက်နဲ့မက်ခင်ဖြူထွေးတို့စူးစီးတင်ဆက်တဲ့ထူးခြားစံပြသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဗီဒီယိုရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပေါ်နေတဲ့လူအကွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေထူးခြားဖြစ်စဉ်သတင်းတွေပေးပို့လိုတဲ့မွေးနေ့လက်ဆောင်ဒေသချင်းတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့တနင်္လာနေ့ညပိုင်းမှာစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်သိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့ကီယက်မြို့တော်မှာတွေ့ဆုံခဲ့ကြမှာပဲရုရှားတပ်တွေကသူတို့ဝိုင်းထားတဲ့ယူကရိန်းတောင်ပိုင်းကမာရီယိုပိုစိတ်ကမ်းမြို့ကတမနီဆက်ရုံအပြင်ယူကရိန်းအရှေ့ပိုင်းဒေသတွေကိုတနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့ကအစ္စရေးဝန်ကြီးချုပ်နာတာလီဘန်နက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဆွေးနွေးခဲ့တယ်လို့လာမယ့်လတွေအတွင်းအစ္စရေးကိုလာရောက်လည်ပတ်ဖို့အစ္စရေးဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပတဲ့2020ပြည်သက်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်ကရေးတွက်ပြီးမဲ58ရာခိုင်နှုန်းကျော်ရပြီး47ရာခိုင်နှုန်းကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်ပန်းထက်သာနေပါတယ်။လက်ရဆွန်းပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမ္မတမက်ခရွန်ကိုတနင်္ဂနွေနေ့မှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံမှာနေဆက်ကျော်ဖြတ်တဲ့ချစ်ကြည်ဒရာအမှတ်1ထိပ်မြဝတီမြို့ပဲ့အချမ်းမှာဧပြီလ23ရက်စနေနေ့ညကကားဘုံးထောင်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိုင်းနိုင်ငံဘက်ကနေဆက်ဒေတာကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားလိုက်တယ်လို့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီဖိုလော့ခ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်တင်းလာနေမနက်ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်တို့ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.